ယူရိုနိုင်ငံကခရုစဆောဒုံးကြီးတစ်တမျိုးကိုစမ်းသပ်ပြစ်လွှတ်လိုက်တဲ့ဗီဒီယိုဖိုင်တစ်ခုကိုအီရန်ကာဝေးဝန်ကြီးဌာနကပြသလိုက်ပြီးတော့ဒီဒုံးကြီးဟာမိုင်840လောက်ပျံသန်းနိုင်တယ်လို့ပြောပါတယ်။အီရန်ကာဝေးဝန်ကြီးဌာနရဲ့အင်တာနက်ဆာမျက်နှာမှာတင်ထားတဲ့ဒီဗီဒီယိုဖိုင်ဟာ38စက္ကန့်ရှိပြီးတော့ဒီထဲမှာတော့ဒုံးကြီးစမ်းသပ်ပြစ်လွှတ်တာကိုဗတ်ပေါင်းစုံကရိုက်ထားပြီးဒီဒုံးကြီးဟာတဲကန်နာတွေကပြစ်မှတ်တစ်ခုကိုထိမှန်ခဲ့တာကိုလည်းပြသထားပါတယ်။ယူရိုနိုင်ငံဟာသူတို့ရဲ့အဓိကရံပတ်ဖြစ်တဲ့အစ္စရေးနဲ့ဒီသာတွင်ကအမေရိကန်စစ်အခြေစိုက်စခန်းတွေအထိရောက်အောင်မိုင်1250လောက်အထိပြစ်နိုင်တဲ့ဒုံးကျည်တွေကိုလည်းပိုင်ဆိုင်ထားတာဖြစ်ပါတယ်။ဇနီးနေ့ကစမ်းသပ်ပြလွှတ်လိုက်တဲ့ဒုံးကျည်ဟာ845မိုင်လောက်သွားပြီးတဲ့နောက်သူ့ရဲ့ပြစ်မှတ်ကိုထိမှန်ခဲ့တယ်လို့အီရန်ကာကွယ်ရေးဝန်ကြီးဗိုလ်ချုပ်ကြီးအာမီယာဟာတာမီကပြောပါတယ်။ဒါပြင်ဒီဒုံးကျည်ဟာပြစ်မှတ်သေးတွေကိုထိအောင်ပြစ်နိုင်တယ်လို့ Electronic စစ်ပွဲအတွက်လည်းခန့်နှိမ့်နှိမ့်ပြန်တန်းနိုင်တယ်ဆိုပြီးတော့ပြောလိုက်ပါတယ်။ယူရိုနိုင်ငံဟာသူတို့စစ်တပ်ရဲ့အောင်မြင်မှုတွေကိုမကြာခဏဆိုလိုထုတ်ပြန်ကြေညာလေးရှိပြီးတော့ဒါကိုတိကျအတည်ပြုလို့ရတာတော့မရှိပါဘူး1992ခုနှစ်ကစတင်ပြီးတော့ယူရိုနိုင်ငံဟာသူတို့ဘာသာသူတို့လက်နက်ထုတ်လုပ်တဲ့အစီအစဉ်ကနေလက်နက်တွေကိုထုတ်လုပ်နေပြီးတော့ဒီထဲမှာမော်တာကြီးစံကနေဒုံးကျည်တွေအထိပါဝင်တာဖြစ်ပါတယ်ခင်ဗျာ